တပြည်လုံးဆိုင်ရာပြစ်ခတ်ရက်စဲရေးစာချုပ်ဒုတိယမူကြမ်းအချောတတ်နိုင်ရေးအတွက်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေဟာရန်ကုန်မြို့ကမြမငင်းချမ်းရေးစင်တာမှာဆွေးနွေးနေကြပါဗျ။အဲ့ဒီဆွေးနွေးပွဲအတွင်းတိုင်းရင်းသားအဖွဲ့တွေတောင်းဆိုတဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုတဲ့စကားရက်အပေါ်နားလည်မှုရခဲ့တဲ့အတွက်ဆွေးနွေးပွဲဟာအဆင်ပြေပြေနဲ့ညှိနှိုင်းနိုင်ခဲ့တဲ့အကြောင်းဆွေးနွေးပွဲပထမနေ့မှာပဲသတင်းထုတ်ပြန်လိုက်ပါဗျ။နှစ်ဘက်အကြာညှိနှိုင်းရခက်ခဲနေတဲ့အချက်တွေပေါ်မှာပြည်လဲအောင်ညှိနှိုင်းလာနိုင်ပြီဖြစ်လို့နောက်ရက်တွေမှာလည်းအဆင်ပြေပြေညှိနှိုင်းနိုင်လိမ့်မယ်လို့နှစ်ဖက်ကိုယ်စားလှယ်တွေကယုံကြည်နေကြပါတယ်။သတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးပါမယ်ရှင်
။ဟုတ်ကဲ့ဒီပြည်တော်ဆိုင်ရာပြည်ခတ်ရက်စဲစာချုပ်အတွက်ပြည်တော်စုငင်းချဲရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေရဲ့တနင်္ဂနွေလုံးဆိုင်ရာပြည်ခတ်ရက်စဲညှိနှိုင်းအဖွဲ့ NCCT ကကိုယ်စားလှယ်တွေဟာဒီကနေ့မနက်9နာရီကနေညနေ9နာရီထိဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဆွေးနွေးပွဲအပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာ NCCT အဖွဲ့ခေါင်းဆောင်ဦးနိုင်ဟန်သာကဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုတဲ့စကားကိုအစိုးရဘက်ကလိုက်ရောခဲ့တာကြောင့်ဆွေးနွေးပွဲဟာအခြေအနေအများကြီးတိုးတက်အောင်မြင်လာတယ်လို့အခုလိုပြောပါတယ်
။ဒီကအဖြစ်ကျွန်တော်တို့အရေးကြီးဆုံးအချက်တော့ကျွန်တော်တို့ဒီနိုင်ငံရေးဘက်ကထင်ထားတဲ့ဒီမိုကရေစီရေးအမျိုးသားတန်ဖိုးရေးနဲ့ကိုယ်ပိုင်ပြတ်အောင်နဲ့ကိုယ်အခြေခံတဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့အစိုးရဘက်ကလက်ခံလိုက်တယ်။အဲ့ဒါကအရေးကြီးဆုံးချက်ဖြစ်တယ်။ဒီပေါ်မှာနားလည်မှုရကျန်တဲ့ချက်တွေကတော့နားလည်မှုရတယ်လို့ပြောတော့ OK ရတော့
ဒီကနေ့ဆွေးနွေးပွဲမှာအပြစ်ခတ်ရစဲရေးစာချုပ်ပါအခန်း9ခန်းအနက်ကအခန်း2ခန်းကိုဆွေးနွေးပြီးဆုံးသွားပြီးဖက်ဒရယ်စကလုံးပေါ်နားလည်မှုရခဲ့ပေမဲ့ကြံအချက်တွေအားလုံးပြည်လည်မှုရသွားတာမဟုတ်သေးကြောင်းလည်းဦးနိုင်ဟန်သာကဆက်ပြောပါတယ်အစိုးရဘက်ကဖက်ဒရယ်စကလုံးတုံးဆွဲမှုအပေါ်လိုက်ရောတဲ့အတွက်တိုင်းသာလက်နက်ကိုင်အဖွဲ့တွေဘက်ကလည်းစာချုပ်မျက်နှာဖုံးစာမျက်နှာမှာတော်လှန်ရေးဆိုတဲ့စကားရပ်ကိုမထည့်သွင်းဖို့လက်ခံခဲ့ပါတယ်သတင်းစာရှင်းလင်းပွဲမှာဦးနိုင်ဟန်သာနဲ့အတူရှင်းလင်းခဲ့တဲ့မြန်မာငင်းချဲရေးစင်တာကအကြီးတန်းအကြံပေးဦးလာပေါင်ရွှေကတော့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဖက်ဒရယ်တမ်ဘရဖွဲ့စည်းရေးစတဲ့အချက်တွေကိုအခန်း၁အခြေခံမူများမှာထည့်သွင်းမဆွေးနွေးပဲနိုင်ငံရေးတွဲဆုံဆွေးနွေးပွဲမှာထည့်သွင်းဆွေးနွေးဖို့နှစ်ဖက်သဘောတူညီခဲ့တာကြောင့်ညှိနှိုင်းဖို့ခက်ခဲနေတဲ့အပိုင်းကိုကျော်လွှားနိုင်ခဲ့တာဖြစ်တယ်လို့ပြောပါတယ်
အခြေခံရတဲ့မူများမှာဆရာဦးနိုင်ဟန်သာတို့ဖြစ်တဲ့ဖက်ဒရယ်တမ်ဘရ
ဒီမိုကရေစီရေးဒန်းလူညီမျှရေးကိုပိုင်ပြဋ္ဌာန်း권ပေါ်အခြေခံတဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုတဲ့အခြေခံမူကိုဇူလိုင်လကုန်ပိုင်းကလိုင်စာမြို့မှာကျင်းပတဲ့တိုင်းရင်းသားထိပ်သီးညီလာခံကချမှတ်ခဲ့တာဖြစ်ပြီးဒီအခြေခံမူကိုအစိုးရဘက်ကလက်မခံရင်တပြည်လုံးအပြစ်ခတ်ရစဲရေးစာချုပ်ကိုလက်မမရေးထိုးဖို့အတွက်လဲတိုင်းရင်းသားအဖွဲ့အစည်းတွေဘက်ကဆုံးဖြတ်ထားတာဖြစ်ပါတယ်ပြည်ထောင်စုငင်းချဲရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC ရဲ့ဒုဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးအောင်မင်းကဒီကနေ့အစည်းအဝေးအဖွဲ့မင်ကွန်းပြောကြားရမှာတော့နိုင်ငံတော်တမရကဒီဆွေးနွေးပွဲအတွက်မူဝါဒတချို့ချမှတ်ပေးခဲ့ကြောင်းဒီမူဝါဒမှာတိုင်းပြည်ကခွဲထွက်တာနဲ့အချုပ်အခြာအာဏာကိုထိပါးစေမဲ့ကိစ္စရပ်တွေကလွဲပြီးကြံချက်တွေကိုလွတ်လပ်စွာဆွေးနွေးကြဖို့တကားဖွင့်ထားကြောင်းဆိုတဲ့အချက်တွေပါရှိပါတယ်UPWC နဲ့ NCCT ဆွေးနွေးပွဲကိုဒီလ15ရက်နဲ့16ရက်မှာကျင်းပဖို့နဲ့လိုအပ်ရင်18ရက်နေ့ထိဆက်လက်ဆွေးနွေးဖို့ရည်မှန်းထားတာဖြစ်ပါတယ်ဆွေးနွေးပွဲပြီးပြတ်ရင်တော့18ရက်နေ့မှာနိုင်ငံရေးဆွေးနွေးပွဲကျင်းပရေးအတွက် UPWC နဲ့ NCCT အပြင်နိုင်ငံရေးပါတီတွေကိုလည်းဖိတ်ခေါ်ပြီးအလွတ်တဘောညှိနှိုင်းဆွေးနွေးကြဖို့ရှိနေပါတယ်ဒီကနေ့ဆွေးနွေးပွဲကိုတော့အစိုးရကိုယ်စားလှယ်အဖွဲ့ဘက်က UPWC ဒုတိယဥက္ကဋ္ဌတွေဖြစ်တဲ့ပြည်ထောင်စုဝန်ကြီးဦးအောင်မင်းလွှတ်တော်ကိုယ်စားလှယ်ဦးသိန်းစောတမ်ဘရကိုယ်စားလှယ်ဒုတိယဗိုလ်ချုပ်ကြီးတင်တိုင်ဝင်းတို့ဦးဆောင်တက်ရောက်ခဲ့တယ်လို့ NCCT အဖွဲ့ဘက်ကတော့အဖွဲ့ခေါင်းဆောင်ဦးနိုင်ဟန်သာဘရိုစောွယ်ထူဝင်းနဲ့ဗိုလ်ချုပ်ဂွန်မော်တို့ဦးဆောင်တက်ရောက်ခဲ့ပါတယ်